Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ23ရက်နေ့စနေနေ့ညနေပိုင်း6နာရီခွဲနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်မူဖြစ်တာဝန်ယူသွားမှာပ
ါမင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါဒီညနေခင်းမှာကြားရမယ့်ထူးခြားတဲ့သတင်းတွေကတော့အင်ဒိုနီးရှားနိုင်ငံမှာရှိတဲ့အဓိကကျွန်းကြီးမှာမြေပြုံမှုဖြစ်ပွားပြီးတော့လူရှိဦးသေဆုံးလူပေါင်း100ကျော်ပျောက်ဆုံးနေပါတယ်။ CIA ရဲ့ပုံမှန်ထိရောက်စေတဲ့စစ်ဆေးမေးမြန်းမှုနည်းလမ်းတွေနဲ့ပတ်သက်ပြီးတော့သမ္မတဥပမာနဲ့ CIA အကြီးအကဲတို့သဘောတူညီခဲ့ပါတယ်။တရုတ်နိုင်ငံမှာတော့လွန်ခဲ့တဲ့89နှစ်ကဖြစ်ပွားခဲ့တဲ့နန်ကျင်းအစုလိုက်ပြုံးလိုက်လူသက်ပွဲအတွက်အမှတ်တရနေ့ကျင်းပနေပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီ။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံကိုတတိယမြောက်ခီးစဉ်အဖြစ် The Eldest အဖွဲ့လာရောက်တဲ့သတင်းနဲ့ပတ်သက်လို့ကတော့
ဒီဖြစ်တော့မြန်မာနိုင်ငံရဲ့အထူးကပြည်ထောင်နေရကစစ်တပ်ကြီးစိုးမှုရှိတာရယ်ပြီးတဲ့အခါကျလို့ရှိရင်ဖွဲ့စည်းပုံခြေခံမှုတွေပေါ့နော်အဲ့ဒါကပြင်ကိုပြင်ရမယ်ဆိုတဲ့ပုံစံမျိုးအဲ့ဒါဟန်တာဖြစ်နေဆိုတဲ့ပုံစံမျိုးထောက်ပြသွားတဲ့ဆိုကြတဲ့ကတော့ကျွန်တော်လက်ရှိမြန်မာနိုင်ငံရဲ့
ချိုင်းနိုင်ငံအခြေစိုက်အမျိုးသမီးများအဖွဲ့ချုပ် WLB ကမှတ်တင်တင်ညိုပြောသွားတာကိုနောက်ပိုင်းမှာတင်ပြပါမယ်။ဒါအပြင်မြန်မာပြည်ပြင်ပြောင်းလဲရေးနောက်ပြန်ဆုံနေတဲ့ကာလမှာအမေရိကန်အစိုးရနဲ့မြန်မာအကြီးအကဲတွေကြားမှာရွေးနဲ့ဆက်ဆံရေးမျိုးဖြစ်သွားမှာကိုစိုးရိမ်မှုရှိနေတဲ့အကြောင်းသတင်းဆောင်ပါနဲ့အမေရိကန်ဥပဒေပြုမတ်တွေအနေနဲ့ IS တိုက်ခိုက်ရေးသမားတွေကိုနိုင်နေနေတဲ့ American သမ္မတ Barack Obama ကိုအခြေအနေအရလိုအပ်ရင်စစ်အင်အားသုံးခွင့်ပေးတင်ကြောင်း American နိုင်ငံခြားရေးဝန်ကြီးကပြောဆိုတဲ့သတင်းဆောင်မတွေနဲ့အတူမြန်မာသချင်းတပုံးနဲ့လည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမိုးဝင်းနဲ့ကိုငင်းချန်းတို့ကကြေညာပေးပါမယ်ရှင
်။ Indonesia နိုင်ငံရဲ့အဓိကကျွန်းကြီးဖြစ်တဲ့ Java ကျွန်းမှာမြေပြုံမှုဖြစ်ပွားပြီးတော့အနည်းဆုံးလူ10ဦးသေဆုံးပြီးလူပေါင်း100ကျော်ပျောက်ဆုံးနေပါတယ်။တောက်ကြနေနှောင်းပိုင်းမှာဖြစ်ပွားခဲ့တဲ့မြေပြိုမှုဟာ Java ခရိုင်အလဲပိုင်း Game Brown ကျေးရွာမှာဖြစ်ပွားခဲ့တာပါ။ပျို့ကျလာတဲ့ရွှေမြေတွေဟာအိမ်ပေါင်းအလုံး100ကျော်ကိုတိုက်စားသွားခဲ့ပါတယ်။အမျိုးသားဘေးဒုက္ခအန္တရာယ်ကူညီဆောင်ရှောက်ရေး Agency ရဲ့အဆိုအရစစ်သားတွေရဲတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေဟာဂေါ်ပြားတွေတည်ရွင်းတွေကိုအုံပြုပြီးတော့ပျောက်ဆုံးနေတဲ့လူပေါင်း100ကျော်ကိုရှာဖွေဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာမိုးရွာသည်စတင်နေပြီးတော့တောင်ကျရေတွေကြောင့်ရေကြီးတာမြေပြိုတာတွေအများကြီးဖြစ်လေပွားလေရှိပါတယ်ခင်ဗျာ
အာဖဂန်တရားရုံးရဲ့အကြီးတန်းအရာရှိတဦးတနတ်သမားတချို့ရဲ့ပြစ်ခတ်ခံရမှာတေဆုံးခဲ့တယ်လို့အာဖဂန်ရဲတပ်ဖွဲ့ကပြောပါတယ်အာဖဂန်တရားရုံးချုပ်ရဲ့အုပ်ချုပ်ရေးအဖွဲ့အကြီးအကဲအတီလာရော့ဖ်ဝူဖီကိုကဘူးမျိုးတော်ဆင်ချေဖုံးရက်ခွက်ကသူ့အနေအနီးမှာတနတ်သမားတွေကပြစ်တက်ခဲ့တာဖြစ်ပါတယ်။တာလီဘန်တွေကသူတို့လုတာလို့စာတို့ပို့ပြီးတော့ပြောကြားခဲ့ပေမဲ့ဘာကြောင့်တက်ခဲ့တယ်လဲဆိုတာကိုတော့မပြောပါဘူး။ဒီလအခုနိုင်ငံတကာတပ်ဖွဲ့တွေရုပ်သိမ်းကန်ဒီအချိန်မှာတာလီဘန်စစ်သွေးကြွတွေကအခုလိုကဘူးမျိုးတော်နာကိုဥတီတိုက်ခိုက်လာတာပါခင်ဗျာ
။လွန်ခဲ့တဲ့89နှစ်ကာလကဖြစ်ပွားခဲ့တဲ့နန်ကျင်းအစုလိုက်အပြုံလိုက်လူသက်ပွဲအတွက်အမှတ်တရနေ့အခမ်းအနားတရုတ်နိုင်ငံမှာကျင်းပနေပါတယ်။တရုတ်အစိုးရရဲ့အဆိုအရဂျပန်ရဲ့ကျူးကျော်သိမ်းပိုက်မှုခံထားရစဉ်ကာလအတွင်းအရက်သားလက်နက်မဲ့စစ်သားတွေအပါအဝင်လူပေါင်း3သိန်းလောက်ကိုတပ်ဖြတ်ပစ်ခဲ့ပြီးအမျိုးသမီး2000ခန့်ဟာအဓမ္မပြုကျင်တာကိုခံခဲ့ရပါတယ်။တရုတ်နိုင်ငံရဲ့မြို့တော်ဟောင်းနန်ကျင်းမှာကျင်းပတဲ့အဲ့ဒီအခမ်းအနားမှာတယောက်ကြတဲ့စစ်သားတွေ1938ခုနှစ်လူသက်ပွဲမှာအသက်မတည်ဘဲကြံခဲ့ရသူတွေကိုသမ္မတရှီကျင်းပင်ကမင်ကွန်ပြောဆိုတဲ့နေရာမှာဒီခန္ဓာဟာညဉ့်ညံ့ရေးလိုလားသူတွေအမုန်းတရားမပွားစေလိုသူတွေပေါ်ထွန်းလာစေဖို့အတွက်ရည်ရွယ်ပြီးတော့ကျင်းပတာဖြစ်တယ်လို့ပြောပါတယ်။မစ္စတာရှီကဒီလူသက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့ငင်းဆန်နေတဲ့ဂျပန်နိုင်ငံသားတွေဟာအလွန်အကျွံမျိုးချစ်တွေဖြစ်တယ်လို့ပြောဆိုလိုက်ပြီးတပ်ဖြတ်မှုမှာပါဝင်ပတ်သက်သူတွေဟာလူနည်းစုစစ်ဝါဒီတွေသာဖြစ်ကြတယ်ဆိုပြီးတော့အပြစ်တင်ပြောဆိုလိုက်ပါတယ်။တရုတ်နဲ့ဂျပန်နှစ်နိုင်ငံဟာမိတ်ဆွေရင်းချာယဉ်နီခင်မဲမှုကိုမျိုးဆက်တစ်ခုကနေတစ်ခုလက်ဆင့်ကမ်းကြရလိမ့်မယ်လို့လည်းသမ္မတရှီကျင်းပင်ကထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
ထိုင်းနိုင်ငံအင်ရှိမင်းသားရဲ့ကျင်းရတော်ဟာသူ့ရဲ့တော်ဝင်ပွဲတွေကိုဆွန့်လွတ်လိုက်ပါတယ်ဒါဟာဂုံတိတ်ခါရှော့ကြပြီးသူ့အနေနဲ့နောင်တက်မဲ့ဘယင်မမဟုတ်တော့ဘူးဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်မင်းသမီးတီရီရာစမီဘာကြောင့်အခုလိုလှုပ်ခတ်တယ်လဲဆိုတာမရှင်းလင်းပေမဲ့ပြီးခဲ့တဲ့လကသူ့ရဲ့ဆွေမျိုးတွေအကျင့်ပြတ်ခြားစားမှုနဲ့ဖမ်းဆီးခံခဲ့ရပြီးမှအခုလိုဖြစ်သွားရတာပါတောက်ကြနေနန်းတွင်းကထုတ်ဝေတဲ့တော်ဝင်ဂဇက်သတင်းမှာတော့ထိုင်းအင်ရှိမင်းသားဝီဇီယာလုံကုန်းရဲ့တတိယမြောက်ဇနီးကအခုလိုသူ့ရဲ့တော်ဝင်အဆောင်ရောင်တွေကိုပြန်အပ်ဖို့ခွင့်တောင်းခဲ့တယ်လို့အချင်းချုပ်ဖော်ပြပါတယ်ဖော်ပြချက်မှာဘာအကြောင်းကြောင်းဆိုတာမပြောပေမဲ့အသက်89နှစ်ရှိပြီဖြစ်တဲ့ဘယင်ကြီးဘူမိဘောအဒူရာဂျက်ကတောင်းဆိုမှုကိုအတည်ပြုပေးခဲ့ပါတယ် ထိုင်းနိုင်ငံရဲ့ La Majesty ဥပဒေအရဘုရင်စနစ်ကိုစော်ကားတဲ့သူတွေကိုထောင်ဒဏ်15နှစ်အထိပြစ်ဒဏ်ချနိုင်တဲ့အတွက်နိုင်ငံတကာနဲ့ဒေသတွင်သတင်းမီဒီယာတွေမှာဒီသတင်းအပေါ်မှာလွတ်လွတ်လပ်လပ်သတင်းရယူခွင့်ကိုပိတ်ပင်ထားတယ်လို့ဖြစ်နေပါတယ်ခင်ဗျာ
UAE ကတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE American တန်မြန်မာဘက်စီစဉ်ကစနေနေ့ညနေခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ် CIA ဗဟိုထောက်လိုင်းအေဂျင်စီရဲ့အကြီးအကဲ John Brennan က CIA ရဲ့စစ်ဆေးမေးမြန်းမှုတွေကိုညှဉ်းပန်းနှိပ်စက်တဲ့နှီးစနစ်လို့သုံးနှုတ်မှုပေါ်ညှင်းပယ်နေပေမဲ့ပုံမထိရောက်တဲ့စစ်ဆေးမေးမြန်းမှုနှီးလန့်နေတဲ့ပတ်သက်ပြီးတော့သမ္မတ Obama နဲ့ John Brennan တို့ကြားမှာအမြင်တွေကိုညှိနှိုင်းသဘောတူညီခဲ့ကြတယ်လို့အင်ပီရိုရဲ့ပြောခွင့်ရသူ John Arnes ကပြောဆိုပါတယ်ကြာသမတင်းနေတုန်းက CIA အကြီးအကဲပြောဆိုခဲ့တဲ့ဇာတ်ရဲမှာ2009ခုနှစ်သမ္မတဥပမာတက်လာချိန်မှာဆုံးဖြတ်ထားခဲ့တဲ့တားမြစ်ချက်တွေအပေါ်သဘောတူညီခဲ့တဲ့အကြောင်း John Arnes ပြောဆိုခဲ့တာကို Miss John Brennan ပြောဆိုခဲ့တာကို Mr. Arnes ကအသားပေးပြီးတော့ပြောတော့ပါတယ် CIA ရဲ့စစ်ဆန်းစစ်ဆေးမေးမြန်းတဲ့နိလန်းနေတဲ့ပတ်သက်ပြီးတော့စီနိတ်အထက်လွှတ်တော်ကအစီရင်ခံစာထုတ်ပြန်ခဲ့တဲ့အပေါ် CIA အကြီးအကဲကတုံ့ပြန်ပြောဆိုခဲ့ပြီးတဲ့နောက်Mr. Obama နဲ့ Mr. Brennan တို့ကြားမှာကွဲလွဲတဲ့သဘောထားအမြင်တွေနဲ့ပတ်သက်ပြီးတော့သတင်းတောက်တွေကမေးမြန်းရမှာ Mr. Arnes ကအခုလိုပြောသွားတာပါအထက်လွှတ်တော်ကစစ်ဆေးရေးနီးစနစ်တွေမထိရောက်ဘူးဆိုပြီးတော့ပြောဆိုခဲ့တဲ့အပေါ် CIA အကြီးအကဲကဒီလိုနီးလန်းနေကြောင်းအသုံးဝင်တဲ့အချက်လက်သတင်းတွေရရှိခဲ့ပြီးထိထိရောက်ရောက်အသုံးပြုနိုင်ခဲ့တယ်ဆိုပြီးတော့လည်းကာကွယ်ပြောကြားသွားခဲ့ပါတယ်ခင်ဗျာ
အီရတ်စစ်ဖက်ရဟတ်ယာဉ်တစီးကို IS အုပ်စုကပစ်ချလိုက်တယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်ရဟယင်ပေါ်မှာလိုက်ပါလာတဲ့လေယာဉ်မှု2ဦးလုံးသေဆုံးခဲ့ပြီးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အချိန်မှာအစွန်းရောက်တဲ့လေယာဉ်ကိုပစ်ချနိုင်တဲ့စွမ်းရည်အပေါ်စိုးရင်ချက်အစ်စ်တွေလည်းထွက်ပေါ်လာပါတယ်။ဘက်ကဒန်မြို့တော်ရဲ့မြောက်ဖက်မိုင်60ကျော်မှာရှိတဲ့ရှီယိုက်ဘာသာဝင်တွေရဲ့အထွတ်အမြတ်ထားရာဆမ်မာရာမြို့အနီးမှာအခုလိုပစ်ချခံခဲ့ရတာပါ။မြို့အပြင်ဘက်နားမှာ EC635 ရဟတ်ယင်ကိုစူနီစစ်သွေးကြွတွေကပခုံးထမ်းလောင်ချာနဲ့ပစ်ချခဲ့တာလို့ကာကွယ်ဝင်ကြီးဌာနအကြီးတန်းအရာရှိတဦးကပြောပါရယ်စစ်တပ်အရာရှိနောက်တဦးကလည်းအဆိုပါသတင်းကိုအတည်ပြုပြီးသတင်းသမားတွေနဲ့စကားပြောဖို့ခွင့်ပြုချက်မရသေးတဲ့အတွက်နာမည်မဖော်ပြဖို့တောင်းဆိုခဲ့ပါရယ် EC635 ကို Airbus ရဟတ်ယင်ကုမ္ပဏီကတိစောက်ခဲ့တာဖြစ်ပြီးတယ်ယူပို့ဆောင်ရေးထောက်လှမ်းရေးနဲ့တိုက်ခိုက်ရေးတွေမှာအသုံးပြုတာဖြစ်ပါရယ
်ယူကရိန်းမှာဖြစ်ပွားခဲ့တဲ့အရေးခင်းနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံပေါ်အရေးယူပိတ်ဆို့မှုအစ်စ်တွေထပ်ပြီးတော့လှုပ်လာမယ်ဆိုရင်တက်ရောက်မှုတွေရှိလာလိမ့်မယ်လို့ရုရှားကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကရုရှားစန့်ကျင်ရေးလှုပ်ဆောင်မှုအဖြစ်ယူကရိန်းနိုင်ငံပေါ်စစ်ရေးအထောက်အကူပေးဖို့နဲ့ပုံမပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေလုပ်ဖို့ဥပဒေချမ်းနဲ့ပတ်သက်ပြီးတော့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂျီရီယာကော့ဖ်ကအပြစ်တင်လိုက်ပါတယ်။ယူကရိန်းနိုင်ငံလွတ်မြောက်မှုအကူအညီပေးရေးအဥပဒေဟာပွင့်ပွင့်လင်းလင်းထိတ်တက်ရင်ဆိုင်တဲ့သဘောကိုဆောင်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတောက်ကြနေမှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကအလွန်စိတ်မကောင်းဖြစ်မိတဲ့အကြောင်းယူကရိန်းအရေးနဲ့ပတ်သက်ပြီးပူးတွဲဆောင်ရွက်နိုင်ဖို့အခွင့်အလမ်းတွေကိုဖျက်ဆီးပြရာရောက်တယ်လို့ပြောဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလာဗရော့ဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တနင်္လာနေ့အီတလီနိုင်ငံရောမ်မှာတွေ့ဆုံကြတဲ့အခါဆွေးနွေးဖို့ရှိတယ်လို့မျှော်လင့်ရပါတယ်။အဲ့ဒီဥပဒေအရဒေါ်လာတန်း350ရှိတဲ့စစ်အုပ်သုံးဆောင်ပစ္စည်းတွေယူကရိန်းကိုထောက်ပံ့မှုကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော်ကတခဲနဲ့သဘောတူညီခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂမှာပါလက်စတိုင်းနိုင်ငံပေါ်ပေါက်ရေးအဆိုနဲ့ပတ်သက်ပြီးနှစ်ကုန်ကန်ဒီထိတ်တန့်ရင်ဆိုင်မှုတွေမဖြစ်စေဖို့အတွက်နီးလန်းရှာနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။ပါလက်စတိုင်းနိုင်ငံဖြစ်ပေါ်ရေးအဆိုကိုထောက်ခံမှုအပါအဝင်အစ္စရေးပါလက်စတိုင်းပြည်ထနာကိုဖြေရှင်းမှုကုလသမဂ္ဂရဲ့ဖြစ်နိုင်တဲ့ဆုံးဖြတ်ချက်တွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့ယောမမြို့မှာတနင်္လာနေ့မှာဆွေးနွေးမယ်လို့ဝန်ကြီးကယ်ရီကတောက်ကြားနေမှာပြောသွားပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့တင်းမာမှုတွေနဲ့ပြဿနာတွေထပ်ဖြစ်လာမှာကိုရှော့ချပေးလိုပါတယ်လို့ကိုလံဘီယာကိုတွားနေတဲ့ခီးစဉ်အတွင်းမှာခုလိုပြောသွားတာပါတခြားတိုင်းပြည်တွေအကုန်လုံးကလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှာသူတို့လိုချင်တဲ့လမ်းကြောင်းကိုတွန်းနေကြတယ်လို့ပြောပါတယ်ဂျော်ဒန်နိုင်ငံကပါလက်စတိုင်းနိုင်ငံထူထောင်မှုဆုံးဖြတ်ချက်မူကြမ်းကိုဖြန့်ချီတောင်းဆိုနေပြီးအစ္စရေးကတော့ငြိမ်းချမ်းရေးသဘောတူညီချက်မရှိဘဲအခုလိုလှုပ်ဆောင်တာကိုကန့်ကွက်ပါတယ် ဝန်ကြီးကယ်ရီကလည်းပါလက်စတိုင်းနဲ့အစ္စရေးအကြားငြိမ်းချမ်းရေးသဘောတူညီချက်ရဖို့ကြိုးပမ်းခဲ့ပြီးဧပြီလမှာတော့အဆုံးသတ်ခဲ့ရပါတယ်ဝန်ကြီးကယ်ရီအနေနဲ့ပါလက်စတိုင်းသမ္မတမမ်မုတ်အဘတ်ကိုအရှိအလယ်ပိုင်းရေးဆွေးနွေးဖို့တောက်ကြာနေမှာဖုန်းဆက်ခဲ့ပါတယ်အစ္စရေးလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ထိတိုက်ရင်ဆိုင်မှုအတွင်းတိုက်ဆုံခဲ့ရတဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူဇီယက်အဘူအိမ်တိုက်ဆုံမှုအတွက်လည်းဝန်ကြီးကဝန်ထမ်းကြောင့်ဖော်ပြခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းနောက်ဆုံးသိထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမွေနဲ့ကိုငင်းချန်းတို့ကကြေညာပေးခဲ့ကြတော့ပါတောတာရှင်များရှင် VOA ရဲ့2035ပြည်ကတိန်ကိုလက်ဆောင်ဖြစ်တောင်းယူလို့ရင်ဒီဇင်ဘာလ15ရက်နေ့နောက်ဆုံးထားပြီးစာရေးသားပေးဖို့တောင်းယူကြဖို့အသိပေးအပ်ပါတယ် VOA မြန်မာပိုင်းဌာနကိုဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေစာရေးသားတောင်းယူနိုင်ကြပါတယ်ရှင်ခုတော့နိုင်ငံတကာသတင်းဆောင်မတွေမတင်ပြခင်မြန်မာနိုင်ငံသတင်းတပုတ်အရင်ဆုံးတင်ပြပါမယ်။စစ်တပ်ကြီးစိုးမှုရှိနေတဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိရေးနဲ့မြန်မာနိုင်ငံရေးပြောင်းလဲဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအကြီးကဲချာအရေးတကြီးဆောင်ရွက်သင့်တယ်လို့ The Elders အဖွဲ့ကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာ WLB အမျိုးသမီးများအဖွဲ့ချုပ်နဲ့ဒီကနေ့တွေ့ဆုံပြီးမြန်မာနိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကိုတုံ့သက်ဆွေးနွေးကြခြင်းအခုလို့ပြောဆိုလိုက်တာပါ။ The Elders အဖွဲ့ရဲ့တတိယအကြိမ်မြောက်ခီးစဉ်နဲ့ပတ်သက်လို့အသေးစိတ်ကိုမဆုမုံကဆက်ပြောပြပါမယ်
ဒီအဒါစ်လို့ခေါ်တဲ့ကမ္ဘာအထင်ကရဝိုင်းရင်ခေါင်းဆောင်ကြီးများအဖွဲ့ရဲ့အဖွဲ့ဝင်၄ဦးဟာသူတို့ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်ထိုင်းနိုင်ငံမှာရောက်ရှိနေခြင်းအတွင်းမြန်မာနိုင်ငံတွင်းကနိုင်ငံရေးပြုပြင်ပြောင်းလဲမှုအခြေအနေတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားဖော်ဆောင်နေစေငြိမ်းချမ်းရေးအနေအထားတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံရောက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးကြဖို့စီစဉ်ခဲ့တာဖြစ်ပါတယ်ဒီကနေ့စနေနေ့မှာတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာထိုင်းနိုင်ငံအခြေစိုက်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့တာဝန်ရှိတဲ့သူတွေနဲ့ဒီအဒါစ်အဖွဲ့ဝင်တွေတွေ့ဆုံခဲ့တဲ့အကြောင်း WMB ရဲ့အထွေထွေအတွင်းရေးမှူးဒေါ်တင်တီညိုကပြောပါတယ်ဒီအဒါစ်အဖွဲ့ဘက်ကမြန်မာနိုင်ငံရဲ့အခြေအနေကိုသူတို့အနေနဲ့လေ့လာသုံးသပ်ထားတာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တာကိုဒေါ်တင်တီညိုက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
သူတို့ဖြစ်တော့မြန်မာနိုင်ငံရဲ့အထက်ပြဿနာမြေကစစ်တပ်ကြီးစိုးမှုရှိတာရယ်ပြီးတဲ့အခါကျလို့ရှိရင် Facebook ခြေကံဥပဒေပေါ့နော်အဲ့ဒါကပြင်ကိုပြင်ရမယ်ဆိုတဲ့ပုံစံမျိုးအဲ့ဒါအဟန့်တာဖြစ်နေဆိုတဲ့ပုံစံမျိုးကိုထောက်ပြသွားတယ်ဆိုကြတဲ့ကတော့ကျွန်တော်လက်ရှိမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးအခြေအနေအပြောင်းလဲကိုသူတို့အနေနဲ့ဒီဘယ်လိုကောင်းလဲမှန်မှန်ကန်ကန်သုံးသပ်နိုင်တယ်လို့ကျွန်မမြင်ပါတယ်ဟိုဆွေးနွေးမှုပေါ်မှာတော့သူတို့အနေနဲ့ဟိုစိတ်ဝင်စားမှုရှိတယ်အပြန်လည်းလဲဆွေးနွေးတယ်နောက်ပြီးတော့ခုနပြောသလိုပဲသူတို့သုံးသပ်ချက်ကဟိုကျွန်တော်တို့ဒီပြောဆိုတဲ့ပုံမှာအများကြီးခင်ဟပ်ပါတယ်
မရေမရာဖြစ်နေတဲ့ဖော်ဆောင်နေစေမြမငိမ့်ညံ့ရေးအနေအထားကြောင့်မြမနိုင်ငံတွင်းချိုးဖောက်ခံနေရတဲ့လူအခွင့်အရေးအမျိုးသမီးအခွင့်အရေးတွေနဲ့ပတ်သက်လို့လည်းအမျိုးသမီးများအဖွဲ့ချုပ်ဘက်ကတင်ပြဆွေးနွေးခဲ့တာတွေကိုဒေါ်တင်တီညိုကပြောပါတယ
်ဒီ WLB ပေါ့နော်မြို့မြအဖွဲ့ချုပ်ဆောင်နိုင်ငံကကိုယ်စားလှယ်တွေနဲ့ပြီးတော့မှဒီတဲ့အဲဒါပေါ့နော်ဒီကမ္ဘာနိုင်ငံကောင်းဆောင်တွေနဲ့တွေ့ဖြစ်ပါတယ်ဒီတွေ့ပြီးတဲ့အခါကျတော့ကျွန်တော်တို့အနေနဲ့ကတော့ပေါ့လေဟိုဒီမကြခင်ကလည်းပဲဒီလိမ္မာဆိုင်ရာကြံဖတ်မှုတွေဆက်ဖြစ်နေတယ်စစ်တပ်ကဆက်လက်ကျူးလွန်နေတယ်အဲ့ဒါလည်းတရားဝင်ကျူးလွန်ခွင့်တွေဆက်ပြေးထားတယ်ဆိုတဲ့ဟာကိုထောက်ပြထားတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ပြောပြတယ်အဲ့ဒီပြင်ကိုစစ်ပွဲတွေဆက်ဖြစ်နေတဲ့ဟာတခြားသောလူခွင့်ချိုးဖောက်မှုတွေဆက်ဖြစ်နေတာနောက်ပြီးတော့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်တဲ့အနေအထားတွေဒါတွေကိုလည်းပဲကျွန်တော်တို့သူတို့နဲ့ဆွေးနွေးဖြစ်ပါတယ်
ဒီ elders အဖွဲ့နဲ့မြမထိပ်ပိုင်းခေါင်းဆောင်တွေလွတ်တော်တက်မတော်နဲ့အစိုးရတာဝန်ရှိတဲ့သူတွေမတွေ့ဆုံခင်မှာအခုလိုမျိုးနိုင်ငံရေးအင်အားစုတွေနဲ့တွေ့ဆုံပြီးလက်ရှိမြမနိုင်ငံရေးအခြေအနေကိုပွင့်ပွင့်လင်းလင်းဆွေးနွေးနိုင်ခဲ့တာကိုအားရကျေနပ်မိပြီးတော့ဒီ elders အဖွဲ့အနေနဲ့လည်းတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံချိန်မှာလက်ရှိအခြေအနေတွေကိုဆွေးနွေးတင်ပြနိုင်ခဲ့မယ်လို့မျှော်လင့်ကြောင်းလည်း WMB ကပြောပါတယ်
ကျမတို့ကတော့ဟိုပါပေါ့လေလက်ရှိနိုင်ငံရေးအခြေအနေရာတုံးထားတဲ့အချိန်မှာဆိုရင်ဒီဟိုငင်းတဲ့ပြည်သူရှင်းဆက်မတူတဲ့ကိစ္စရဲ့တိခရရဲ့ဆိုင်ရင်ဆိုင်တူရပါမယ်လည်းပဲဒီစစ်ပွဲတွေဆက်ဖြစ်တဲ့ကိစ္စရဲ့ထောက်ပြရေးနဲ့မှာခုနလိုလူခွင့်ရေးချိုးဖောက်မှုတွေကိုလည်းကျမတို့ပြောပြတာပေါ့နော်အဲ့ဒီပုံမှာတော့တရားဒဏ်ဖွဲ့ကပေါ့နော်ဖင်လန်နိုင်ငံရဲ့သမရဟောင်းတို့နောက်ပြီးနော်ဝေးနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းတို့ကပေါ့လေသူတို့လည်းပါတယ်ဆိုတော့သူတို့တွေလည်းကတော့တိခတုံးထက်ချက်တွေပြီးသွားတာကမြန်မာနိုင်ငံရဲ့အဓိကပြဿနာပေါ့လေအဓိကအဟန့်တာနဲ့အကြောင်းအရာတစ်ခုပေါ်မှာခြေခံတယ်ပေါ့တင်ပြတဲ့ပုံမှာတော့ဒါကတော့သူတို့ကတော့တစ်ခါတွေ့ရခေါင်းဆောင်နဲ့တွေ့တဲ့အချိန်မှာလည်းပဲတစုံတရာသူတို့ပြန်လည်ပြီးတော့မှတင်ပြနိုင်လိမ့်မယ်ဒါမှမဟုတ်ဆွေးနွေးပြောဆိုနိုင်လိမ့်မယ်လို့ထင်ပါတယ်ဒီတဲ့အဲဒါပေါ့ကကြတော့တကယ်ကမ္ဘာနိုင်ငံခေါင်းဆောင်အဟောင်းတွေနဲ့ ူဖွဲ့တာအတွက်ကြောင့်မလို့တစုံတရာတော့ဒီနိုင်ငံတကာရဲ့မီဒီယာမှာပဲဖြစ်ဖြစ်နောက်နိုင်ငံတကာရဲ့ဒီမူပေါ်လစီဘိုင်းဆိုင်ရာအချက်အလက်နေတဲ့နေရာမှာဖြစ်ဖြစ်အတိုင်းအတာတစ်ခုထိပေါ်လဲเนาะသူတို့အနေနဲ့ပြောဆိုဆွေးနွေးလို့ရလောက်တဲ့အနေအထားပဲရှိမှာပါ
ဒီအဲဒါစဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ကမ္ဘာ့အကြမ်းမာရေးအဖွဲ့အထွေထွေညွှန်ကြားရေးမူဟောင်းလည်းဖြစ်အရင်နော်ဝေဝင်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ဂရိုဟာလန်ဘရက်ဂလန်ဦးဆောင်ပြီးတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖင်လန်သမ္မတဟောင်းမာတီအာတီဆရာရီနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းဖြစ်တဲ့အယ်ဂျီးရီးယားနိုင်ငံသားရေးဝန်ကြီးဟောင်းလက်တာဘရာဟီမီအပါအဝင်ပါကစ္စတန်နိုင်ငံကနိုင်ငံတကာလူ့ခွင့်ရေးကာကွယ်စောင့်ရှောက်သူဟီနာဂျီလာနီတို့ဟာဒီဇင်ဘာလ14ရက်နေ့ကနေ18ရက်နေ့အထိမြန်မာနိုင်ငံကိုတွားရောက်ကြမှာဖြစ်ပါတယ်မြန်မာနိုင်ငံဟာအရေးကြီးတဲ့လမ်းစုံလမ်းကွာနှစ်တစ်နှစ်ကိုရောက်နေတဲ့အားလျော်စွာအခုကမ္ဘာအထင်ကရဝိုင်းရင်ခေါင်းဆောင်ကြီးများအဖွဲ့အနေနဲ့မြန်မာနိုင်ငံတွင်းကပြည်သူပြည်သားအားလုံးရဲ့မတူကွဲပြားတဲ့အရေးသွေးပေါင်းစုံထင်ဟပ်ပြီးတော့တရားမျှတတဲ့ဒီမိုကရေစီနည်းလမ်းကြဗတ်ပေါင်းစုံပါဝင်မဲ့လူပေါင်းအတိုင်းဝိုင်းတရက်ပေါ်ပေါက်စေရေးအားပေးကူညီသွားမှာဖြစ်တယ်လို့တိုင်းရင်းသားတွေနဲ့လက်ရှိဖြစ်ပွားနေတဲ့ပြည်ပခါတွေခြုံငိမ့်ပြီးတော့ရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးရစေဖို့ကူညီဆောင်ရွက်သွားမှာဖြစ်တယ်လို့ The Elders အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်ရှင
်မဆုမွန်တင်ပြတော်ရပါရှင် VOA ကနေစနေနေ့ညနေပိုင်းသတင်းများကိုဆက်လက်တင်ဆက်ပေးနေပါတယ်တော်သားရှင်များရှင်မကြာရေးခင်ကမှအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်တဲ့2015အမျိုးသားကာကွယ်ရေးဆိုင်ရာလုတ်ပိုင်ခွင့်ဥပဒေမှာမြန်မာနိုင်ငံနဲ့စစ်ရေးဆက်ဆံမှုအပိုင်းမှာအပြောင်းအလဲတချို့ပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးလူ့အခွင့်အရေးအဖွဲ့တွေကဝေဖန်လိုက်ပါတယ်ပြုပြင်ပြောင်းလဲရေးနောက်ပြန်ဆုတ်နေတဲ့ကာလမှာအမေရိကန်အစိုးရနဲ့မြန်မာအကြီးအကဲတွေကြားမာရွင်းနဲ့ဆက်ဆံရေးမျိုးဖြစ်သွားမှာကိုစိုးရိမ်မိတယ်လို့ဆိုပါတယ်မတ်အင်ဂျင်နိုင်ကအသေးစိတ်ပြောပြမှာပ
ါဒီဥပဒေအရအမေရိကန်နဲ့မြန်မာစစ်တပ်အချင်းချင်းဆက်ဆံရေးမှာစစ်ရေးတိုက်ခိုက်လေ့ကျင့်ပေးတာလက်နက်အကူအညီပေးတာစတဲ့ကျယ်ပြန့်တဲ့စစ်ရေးဆိုင်ရာကိစ္စရပ်တွေကိုတားမြစ်ထားတဲ့အတွက်ကြိုးဆိုကြောင်း Washington DC အခြေစိုက် US Campaign for Burma အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Jennifer Quickley ကပြောပါတယ
်။ So the good side is for the first time Congress is now passing legislation.
ကောင်းတဲ့အချက်ကအမေရိကန်နဲ့မြန်မာစစ်ရေးအရာပူးပေါင်းဆောင်ရွက်မှုတွေကိုကြကြပြန့်ပြန့်တားမြစ်ထားတဲ့ဒီဥပဒေကိုအမေရိကန်အောက်လွှတ်တော်ကနေပထမဆုံးချိန်အတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လူ့ခွင့်ရေးဆိုင်ရာတင်နန်းပေးမှုတွေတဘာဝဘေးအန္တရာယ်နဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးရေးတွေနဲ့အတူစစ်ရေးပူးပေါင်းလေ့ကျင့်မှုတွေကိုလေ့လာခွင့်ပေးခဲ့တာတွေကိုတော့ခွင့်ပြုထားတာမျိုးဒါကကောင်းတဲ့အချက်တွေဖြစ်ပါတယ်
။အမေရိကန်ကာကွယ်ရေးဌာနကနေမြန်မာနိုင်ငံကိုနဂိုမူလကပေးနေတဲ့လူခွင့်ရေးတရားဥပဒေစိုးမိုးရေးဆိုင်ရာတင်နန်းတွေနဲ့ကာကွယ်ရေးဆိုင်ရာပြုပြင်မှုတွေအပြင်အခုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဒီအမျိုးသားကာကွယ်ရေးဆိုင်ရာလုတ်ပိုင်ခွင့်ဥပဒေအရတဘာဝဘေးအန္တရာယ်နဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးရေးတွေနဲ့ကျန်းမာရေးဆိုင်ရာတိုးတက်အောင်အကူအညီပေးဖို့စတာတွေပါဝင်ပါတယ်။ဒါပေမဲ့ဒီတက်ဆက်ဆံရေးတိုးမြင့်နိုင်ဖို့ယာထားသတ်မှတ်ချက်တွေတော့ထားသင့်တယ်လို့ Jennifer Quickley ကဆိုပါတယ်။
From a human rights perspective, we feel as if there should have been benchmarks for further engagement.
လူ့ခွင့်ရေးအဖွဲ့တွေအနေနဲ့ကြည့်မယ်ဆိုရင်မြန်မာနိုင်ငံနဲ့ရှေ့ဆက်ပြီးဆက်ဆံမှုတွေလုပ်ဖို့အတွက်သတ်မှတ်ချက်တွေထားရမယ်လို့ယုံကြည်ပါတယ်။စီးရေးအရာတိုးမြင့်ဆက်ဆံမှုတွေလုပ်ဖို့လူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ခံမှုရှိစေဖို့မြန်မာစစ်တပ်ဘက်ကဆောင်ရွက်ပေးတာမျိုးရှိလာဖို့လွှတ်တော်တွေကအမတ်နေရာ25ရာခိုင်နှုန်းမယူဘဲစွန့်လွတ်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလှုပ်ဆောင်ပေးဖို့လိုမျိုးသတ်မှတ်ချက်တွေထားရမှာပ
ါမြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံနဲ့ပင်ဒဂွန်စစ်ဌာနချုပ်တို့ဟာမြန်မာစစ်တပ်ကိုစစ်ရေးတင်ဒန်းပေးဖို့လူလားနေတာဖြစ်ပြီးဒါမှသာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့မြန်မာစစ်တပ်ကိုအပြုသဘောဆောင်လွှမ်းမိုးနိုင်မှာဖြစ်တယ်လို့ယုံကြည်နေကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams ကပြောပါတယ်ဒါကြောင့်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေနောက်ပြန်ဆုတ်နေတဲ့ကာလအမေရိကန်အစိုးရနဲ့မြန်မာအကြီးအကဲတွေကြားမှားယွင်းတဲ့ဆက်ဆံရေးမျိုးဖြစ်သွားမှာကိုစိုးရိမ်မိကြောင်း Brad Adams က VOE ကိုပြောပါတယ
် You know, our view is that it's fine for the US ambassador to meet with people at the high level
ပြုပြင်ပြောင်းလဲရေးအတွက်အမေရိကန်စစ်ဘက်အကြီးအကဲတွေကမြန်မာစစ်ဘုတ်ချုပ်ကြီးတွေနဲ့ထိတွေ့ဆက်ဆံတာကကောင်းမှာပါဒါပေမဲ့မြန်မာနိုင်ငံမှာဘာမှတိုးတက်မှုမရှိသေးတဲ့အတွက်အခုလိုဆက်ဆံမှုကြောင့်မြန်မာအကြီးအကဲတွေကသူတို့လောက်တာမှန်းနေတယ်လို့အထင်လွင်မွားသွားမှာကိုကျွန်တော်စိုးရိမ်မိပါတယ
်အခုအောက်လွှတ်တော်ကသဘောတူလိုက်တဲ့ကာကွယ်ရေးဆိုင်ရာဥပဒေအရမြန်မာနဲ့စီးရေးဆက်ဆံရေးမှာအပြောင်းလဲအနှဲငယ်လုပ်တယ်ဆိုပေမဲ့ထင်ထင်ရှားရှားပြောင်းလဲမှုမျိုးတော့ရှိမှာမဟုတ်ဘူးလို့ဆိုပါတယ် ဒါအပြင်ဒီဥပဒေမှာဘလို့ပုံစံမျိုးနဲ့အကူအညီပေးမယ်ဆိုတာတိတိကျကျဖော်ပြမထားဘူးလို့လူခွေရေးအဖွဲ့တွေကပြောဆိုကြပါတယ်။အခုအောက်လွှတ်တော်ကသဘောတူလိုက်တဲ့2015အမျိုးသားကာကွယ်ရေးဆိုင်ရာလှုပ်ပိုင်ခွင့်ဥပဒေကိုအထက်လွှတ်တော်မှလည်းတင်သွင်းဆုံးဖြတ်ဖို့ရှိပါတယ်ရှင
်။မအင်ဂျင်နိုင်မင်းမြန်းတင်ပြသွားတော့ပါရှင်။ခုဆက်လက်ပြီးဒီကနေ့ည9:00နာရီတိုက်ရိုက်လေးလိုက်မှာဥကျော်စန္ဒကဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
ပရာရှမခ်နာတိုင်းပြည်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်၄ပွင့်ဆိုင်တွေ့ပြီးဆွေးနွေးသင့်တယ်၆ပွင့်ဆိုင်တွေ့သင့်တယ်၁၂ပွင့်ဆိုင်တွေ့သင့်တယ်ဆိုပြီးတော့အငင်းပွားမှုတွေဖြစ်နေပါတယ်။တိုင်းပြည်ရဲ့ပြဿနာတွေနဲ့ဆိုင်ရင်ဘယ်ရွေးဘယ်မျှကိုစားပြုတက်ရောက်ရမယ်ဆိုတဲ့ကိစ္စဟာဘလောက်အရေးကြီးပါသလဲ။ဒီကိစ္စတွေကိုရေးကြီးခွင့်ရလုပ်ပြီးညှင်းခုံနေရတဲ့ကိစ္စအပေါ်သောရရှင်တွေဘယ်လိုသဘောရကြပါသလဲ။အခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလို့ရသောရာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323852994 fax နံပါတ် 2323852992 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
American အတန်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရရှင်။ခုရောနိုင်ငံတကာသတင်းဖက်အလက်ပေးပါရစေ။ American ဥပဒေပြုအမတ်တွေအနေနဲ့ IS တိုက်ခိုက်ရေးသမားတွေကိုနှိမ်နင်းနေတဲ့ American သမ္မတ Barack Obama ကိုစစ်အင်အားသုံးခွင့်ပေးခဲ့ရင်အခြေအနေအရလှုပ်ဆောင်ခွင့်လည်းပေးသင့်တယ်လို့နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါရယ်။ဆိုနေအစွန်ရောက်တွေကိုလေကြောင်းကနေတိုက်ခိုက်နေတာလှနဲ့ချီကြားလာပြီးဖြစ်ပေမဲ့လွှတ်တော်အနေနဲ့ခွင့်ပြုချက်ပေးဖို့မနှိမ့်ဆက်သလိုအစိုးရကလည်းတိတိကျကျတောင်းဆိုတာမျိုးမရှိဘူးလို့ VOA သတင်း6 Michael Bowman သတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြပါမယ်။
American ကစီးရီးယားနဲ့အီရတ်မှာလေကြောင်းတိုက်ခိုက်မှုတွေလုပ်နေပေမဲ့လွတ်တော်ကပေးရမယ့် EUMF လို့ခေါ်တဲ့စစ်အင်အားအသုံးပြုခွင့်ကလည်းရဖို့အလှမ်းဝေးပါသေးတယ်။လွတ်တော်ရဲ့ EUMF ကိုအမှန်တကယ်လိုလားပါတယ်လို့အထက်လွတ်တော်နိုင်ငံခြားရေးရာကော်မတီမှာ American နိုင်ငံခြားရေးဝန်ကြီး John Kerry ကထွက်ကြပါတယ်
။ I'm here
ကျွန်တော်အစိုးရကိုစားခင်ဗျားတို့နဲ့တူပူးတဲ့ပြီးတော့ဒီအလုပ်ကိုပြီးအောင်လုပ်ချင်တာပါ။နောက်ပြီးသမ္မတကတစ်ချိန်လုံး EUMF ကိုလိုချင်တယ်လို့ပြောခဲ့ပါတယ်။
အခုလိုပြောဆိုမှုကိုကော်မတီဥက္ကဋ္ဌ Robert Menendez ကတိုးတိုးရှင်းရှင်းတုံ့ပြန်ပါတယ
်။ Well, you know, there's a famous movie that says show me the money. I'd say show me.
နာမည်ကြီးရုပ်ရှင်တွေကဗမာလဲပတ်စံပြလို့ပြောတဲ့စကားအတိုင်းပဲကျွန်တော်ကပြောရမယ်ဆိုရင်ဗမာလဲ EUMF အတွက်လူကျင်တဲ့စာသားလို့တောင်းအောင်ပါပါ။
ဥက္ကဋ္ဌ Menendez ကစစ်အင်အားကို၃နှစ်အသုံးပြုဖို့အဆိုပြုထားပြီးမြေပြင်တပ်တွေမတုံ့ရဘူးလို့ကန့်သတ်ပါတယ
်။ For an authorization of an endless war.
American လူလူတွေနဲ့အဆုံးရှိတဲ့စစ်ပွဲကိုမထောက်ခံနိုင်ပါဘူး။ Iraq လူမျိုးဆယ်စုနှစ်တွေနဲ့ချီပြီးတော့သိမ့်ပိုက်ထားတာမျိုးမလို့ချင်ပါဘူး။မြေပြင်တပ်တွေသုံးမဲ့ဆိုရင်ဒီသဘောမျိုးထပ်ဖြစ်နေမယ်လို့ကျွန်တော်မြင်ပါတယ်
။ဝန်ကြီး Kerry က Menendez ရဲ့မူကြမ်းကိုချီးကျူးလိုက်ပေမဲ့သမ္မတ Obama ကိုအခြေအနေအရလှုံ့ဆော်ခွင့်ပေးဖို့ပါတောင်းဆိုလိုက်ပါတယ်။
It doesn't mean that we should preemptively bind the hands of
the government. ဒါပေမဲ့ကျွန်တော်တို့အနေနဲ့စီးဥစည်းချုပ်လဲဖြစ်တဲ့သမ္မတနဲ့ကြိုတင်မသိနိုင်တဲ့အခြေအနေအကြောင်းအရာတွေကိုတုံ့ပြန်ရတဲ့စစ်မြေပြင်ရောက်အမေရိကန်တပ်မှုတွေရဲ့လက်ကိုကြိုတင်ပြီးတော့မတုံ့နှောင်ထားသင့်ပါဘူး
။လွှတ်တော်ရဲ့ AUMF အတွက်အထက်လွှတ်တော်ကော်မတီကကြားသားပရိနေမှာအစောဆုံးပဲဆုံးဖြတ်ပေးနိုင်ပါတယ်။ဒါပေမဲ့လွှတ်တော်အနေနဲ့လာမယ့်ရက်တွေအတွင်းမှာပြီးဆုံးမှာဖြစ်တဲ့အတွက်ကြောင့်အခုအချိန်မှာတော့လွှတ်တော်တစ်ခုလုံးကမဲဆုံးဖြတ်ပေးဖို့မဖြစ်နိုင်တော့ဘူးလို့ကော်မတီထိပ်တန်း Republican Amat Board Porter ကပြောပါတယ်
။ To a place where the House and Senate pass an authorization and I just want to say that we weaken our nation
ထဲလွတ်တော်နဲ့အောက်လွတ်တော်နှစ်ရလုံးပေါင်းပြီးခွင့်ပြုမဲ့အခြေအနေကိုကျွန်တော်ရောက်မှာမဟုတ်ပါဘူးကျွန်တော်တို့အခုလှုပ်ဆောင်နေတာရဲ့ဥရေရခွင့်ပြုချက်မပေးနိုင်တဲ့အတွက်ကြောင့်တိုင်းပြည်ကိုချိနဲ့စေပါတယ်လို့ပြောချင်ပါတ
ယ် IS တွေကိုတိုက်ဖို့ပါတီနှစ်ခုစလုံးကအားတက်တရောထောက်ခံကြပေမဲ့အစိုးရကရောနိုင်ငံရေးရကွဲပြားနေတဲ့လွတ်တော်ကပါစစ်အင်အားအသုံးပြုခွင့်ကိုဘယ်လိုပေးမလဲဆိုတာမလုပ်ချင်ကြပါဘူးလို့နိုင်ငံရေးလေလာသူ Stuart Rothenberg ကပြောပါတယ်
I think this is a classic example of a hot potato that nobody wants to even address.
It's a complicated အခုအခြေအနေကဘယ်သူမှမတွေ့မထိကျင်တဲ့ကိစ္စမျိုးပါ။ဒီကိစ္စဟာရှုပ်ထွေးပြီးဘယ်သူမှမနီလန်းကောင်းမရှိပါဘူး။ဒါကြောင့်နိုင်ငံရေးသမားတွေကကစားနေကြတာပါ
။အခုလက်ရှိလေကြောင်းစစ်ဆင်မှုတွေက2000ခုနှစ်က Al-Qaeda နဲ့ဆက်နွယ်တဲ့အဖွဲ့တွေကိုနှိမ်နင်းဖို့ခွင့်ပြုထားတဲ့ဥပဒေကိုသုံးနေတာပါ။မ အခုလက်ရှိ IS တွေက Al Qaeda အစွဲပွားဖြစ်တဲ့အတွက်လက်ရှိ AUMF နဲ့လုံလောက်ပေမဲ့အသစ်ပြင်ဆင်လိုက်တဲ့စစ်အင်အား၃ခွင်းကတော့ပိုပြီးတော့အကျိုးရှိစေမှာဖြစ်ပါတယ်။အဲ့ဒီတာဝန်ကတော့နောင်လာမယ့်ဇန်နဝါရီလမှာစတင်မယ့်လွှတ်တော်အပေါ်မှာမူတည်နေပါတယ်ခင်ဗျာ
။ကိုငိန်ချန်းစုစည်းတင်ပြသွားတော့ပါရှင်။သောတာရှင်များရှင်။ဆောင်းနှင်းတွေဝေးနေတဲ့ဒီနှစ်တကူရာသီရောက်တိုင်းတရားဒီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်သချင်းတွေနဲ့ဖျော်ဖြေပေးနေပါရယ်။ဒါကြောင့်ဒီနေ့တော့ Victor Kinyo တီဆိုတဲ့ဒီဇင်မာအလွန်သချင်းနဲ့ဖျော်ဖြေပေးချင်ပါရယ်။နားဆင်ပါရှင
်လွန်စရာကြုံခဲ့ရင်အမတ်တရားဖြစ်လိမ့်မယ်မင်းရဲ့ကိုယ်ရဲ့ဒီဇလန်းကိုကိုစီကိုမှကြည်ခဲ့ကြရဲ့ကွယ်ဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူမင်းနေမရင်ခင်ဆောင်ရနေတဲ့အချိန်အခုလိုမြူနှင်းတွေတပွဲပွဲကြတဲ့အချိန်ရောက်မလာသူရေကြာတော့လဲမရင်မရနေပဲလမ်းခွဲခဲ့ရတယ်ဒီဇမန်မနဲ့ခင်မင်းတို့ရရင်အမတ်တရားနေရာဟောင်းနေမခွဲခင်ချိန်မနှောင်းနေခင်တစ်ခေါက်ရောက်လာလာစေချင်းဇံပနနဲ့ခင်မင်းလွမ်းတရင်အမတ်တရားနေရာဟောင်းဆောင်းမကျွင်းခင်နှွေဦးမပြောင်းခင်တစ်ခေါက်ရောက်လာလာစေချင်းဇံပနနဲ့ခင်နနဲ့ခင
် VOA ကနေစနေနေ့ညနေဖက်သတင်းများကိုထုတ်လင်းပေးနေပါတယ်ဒီကနေ့ည9နာရီမှာထုတ်လင်းမယ့်ညပိုင်းစီစဉ်တွေမှာတော့ဘလော့ဂါရီပြောသည်များမတူရာလေးတွေနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါပထမပိုင်းနာရီဝက်မှာလိုင်းလက်မီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့အစီအစဉ်အစအဆုံးကိုဖန်ယူနားဆင်နိုင်ပါတယ်အခုနားဆင်နေကြတဲ့စနေနေ့ညနေပဲ VOA အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်ညနေပိုင်းစီစဉ်တွေအဆုံးမတက်ခင်မှာတရင်အချင်းချုပ်ကိုဦးဆောင်မိုးဝေကတလက်အကြေညာပေးပါမယ်ရှင်
အင်ဒိုနီးရှားနိုင်ငံရဲ့အဓိကကျွန်းဖြစ်တဲ့ဂျာဗာကျွန်းမှာမြေပြိုမှုဖြစ်ပွားပြီးတော့အနည်းဆုံးလူ10ဦးသေဆုံးပြီးလူပေါင်း100ကျော်ပျောက်ဆုံးနေပါတယ်။တောက်ကြနေနှောင်းပိုင်းမှာဖြစ်ပွားခဲ့တဲ့မြေပြိုမှုကဂျာဗာခေတ်အလယ်ပိုင်းဂိမ်ဘလုံကြီးရွာမှာဖြစ်ပွားခဲ့တာပါ။မြေပြိုကျလာတဲ့မြေတွေဟာရွှေမြေတွေဖြစ်ပြီးတော့အိမ်ပေါင်း100ကျော်ကိုတိုက်စားသွားခဲ့ပါတယ်။အာဖဂန်တရားရုံးချုပ်ရဲ့အကြီးအကဲအရာရှိတဦးတနက်သမားတချို့ရဲ့ပြစ်ခတ်တာခံခဲ့ရပြီးတော့သေဆုံးသွားတယ်လို့အာဖဂန်ရဲတပ်ဖွဲ့ကပြောပါတယ်။အာဖဂန်တရားရုံးချုပ်ရဲ့အုပ်ချုပ်ရေးဖွဲ့အကြီးအကဲအာတီကူလာရာဝဖီကိုကဘူးမြို့တော်ရဲ့စင်ကြေဘုံရပ်ကွက်သူ့ရဲ့နေအိမ်အနီးမှာတနတ်သမားတွေကပြစ်ခတ်သွားတာဖြစ်ပါတယ်တရုတ်နိုင်ငံမှာတော့လွန်ခဲ့တဲ့89နှစ်ကာလကဖြစ်ပွားခဲ့တဲ့နန်ကျင်အစုလိုက်အပြုံလိုက်လူသက်ပွဲအမှတ်တရနေ့အခမ်းအနားကျင်းပနေပါတယ်တရုတ်အစိုးရရဲ့အဆိုအရဂျပန်ရဲ့ကျူးကျော်သိမ်းပိုက်ထားမှုခံရစဉ်ကာလအတွင်းမှာအရတားလက်နက်မဲ့စစ်သားတွေအပါအဝင်လူပေါင်း3သိန်းလောက်ကိုတပ်ဖြတ်ပစ်ခဲ့ပြီးတော့မျိုးသမီး2000ခန့်ဟာအတ္တမပြုကျင့်ခံခဲ့ရပါတယ်။ထိုင်းနိုင်ငံရဲ့အင်ရှင်မင်းသားကျင်းရတော်ဟာသူ့ရဲ့တဝင်ဘွဲကိုဆွန့်လွတ်လိုက်ပါတယ်။ဒါဟာဂုံတိတ်ခါချော့ကျပြီးတော့သူ့အနေနဲ့နောက်တက်လာမဲ့ဘီမမဟုတ်တော့ဘူးဆိုတဲ့အတိတ်ပဲကိုလည်းဆောင်ပါတယ်။ CIA ဘူထောက်လိုင်းရေးအေဂျင်စီရဲ့အကြီးအကဲဂျွန်ဘရန်နင်က CIA ရဲ့စစ်ဆေးမေးမြန်းမှုတွေကညှဉ်းပန်းနှိပ်စက်တဲ့နိလန့်တွေအုံပြုတာဖြစ်တယ်ဆိုတဲ့ဇာတ်ကိုညင်းပယ်နေပေမဲ့ပုံမှန်ထိရောက်တဲ့စစ်ဆေးမီမန်နဲ့နီလန်းနေနဲ့ပတ်သက်ပြီးတော့သမ္မတဥပမာဂျွန်ဘရိုင်နန်တို့ကြားမှာအမြင်ကြီးညှိနှိုင်းသဘောတူညီခဲ့ကြတယ်လို့ဆိုပါရခင်ဗျာ
။တရင်အချင်းချုပ်ကဥဆက်မဝေးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရင်မှုကမဆုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twits ဖြစ်ပါတယ်။ VOA American အသံရဲ့တင်းငွေတွေနဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းတိုမီတာ24/30/40ရောနဲ့ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းပေါ်ရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.